ကျွတ်တင်မဲတွေဒီကနေ့နိုင်ငံတော်ဝန်မှစတင်ပြနေကြပါပြီ။နိုင်ငံတာဝန်နဲ့ခီးထွက်ဖို့ရှိနေတဲ့နိုင်ငံဝန်ထမ်းတွေဟာဒီကနေ့ကစလို့နိုဝင်ဘာ9ရက်နေ့အထိ10ရက်ကျွတ်တင်မဲပြီးခွင့်ရမှာဖြစ်ပြီးဇန်နဝါရီလ6ရက်နဲ့9ရက်နှစ်ရက်သေးပဲ
ကျွတ်တင်မဲထဲနိုင်ကြမှာဖြစ်ပါတယ်။ကျွတ်တင်မဲကောက်ခံမှုတွေမှာလည်းလာရောက်စောင့်ကြည့်ကြဖို့ရွေးကောက်ပွဲကော်မရှင်တွေကဖိတ်ခေါ်နေပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။အော်တိုဘာလ29ရက်နေ့ဒီကနေ့ကျွတ်တင်မဲတွေစတင်ပေးနိုင်သူတွေကတော့ခရီးထွက်ဖို့ရှိနေတဲ့နိုင်ငံဝန်ထမ်းတွေဖြစ်ပါတယ်။
ကျွတ်တင်မဲစပေးတဲ့ဒီကနေ့မှာတော့ရန်ကုန်တိုင်းအတွင်းကျွတ်တင်မဲပေးမှုလုပ်ငန်းစဉ်ကိုကိုယ်တိုင်သွားရောက်လေ့လာခဲ့သူရွေးကောက်ပွဲစောင့်ကြည့်ရေလွတ်လပ်သောစေတနာဝန်ထမ်းအဖွဲ့ရဲ့ပြောခွင့်ရဦးရွှေဘာကအခုလိုပြောပါတယ်။ကျွန်တော်ရောက်တဲ့အချိန်မှာကျွန်တော်တယ်လီဖုန်းနဲ့ကျွန်တော်နှစ်ခုကျွန်တော်လမ်းမေးတယ်။ကျွန်တော်နှစ်ခုကကိုယ်တိုင်သွားကြည့်တယ်။သွားကြည့်တော့အဲ
က်လှက်ပြီးတော့ slam မေးလိုက်တဲ့အဲ့ဒီကြီးကဘာလို့ commission ဥပကရက်ွက်ပုံပြောင်းတရားကို slam မေးလိုက်တော့သူတို့စီကိုလာတဲ့လူဟာရှိတယ်တဲ့ဒါပေမဲ့သူတို့ကဒီဒီနေ့သတ်မှတ်ထားတဲ့စီမင်းစည်းကမ်းမှာနဲ့မဝင်တဲ့အတွက်ကြောင့်ဒီဟိုဘောခီးသွားကျင်တော့လာတယ်ဆိုတော့ဒီနေ့သတ်မှတ်ထားတဲ့ဒီပေးပန်ခွင့်ရှိတဲ့လူတန်းသားမှာမဝင်တဲ့ကြောင့်သူတို့လက်မခံလိုက်ဘူးတဲ့6900မှာလာပြပါဆိုပြီးတော့သူအဲ့လိုလျှောက်လိုက်တယ်ဆိုပြီးသူကပြောတယ်ခင်ဗ
ျမဲယုံဝန်ထမ်းတွေရွေးကောက်ပွဲနေ့မှာမဲထဲပေါ်မှာအားလတ်သူတွေမဲဆန္ဒနဲ့ပြင်ပရောက်နေသူတွေမကျန်းမာသူတွေအချုပ်ကျနေသူတွေနဲ့စေးယုံတက်နေရသူအားလုံးတို့ကတော့နိုဝင်ဘာလ6ရက်နေ့နဲ့9ရက်နေ့တို့မှာမဲထဲရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပါတယ်ကျူတင်မဲ့စတင်လက်ခံမှုမှာတွေးမြင်ရတဲ့အနေအထားကိုလည်းတင်ကန်းချွန်းမြို့နယ်မဲဆန္ဒနယ်အမှတ်1ရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်းပြိုင်မဲ့ NLD ပါတီရဲ့ကိုယ်စားလှယ်ကိုနေမျိုးကျော်ခေါ်ကိုနေဖုံးလက်ကအခုလိုပြောပါတယ်
။ဒီမှာဦးဆုံးတွေ့ရတဲ့ချက်ကအဲမဲသားကဟိုဟာပြည်သူ့လွှတ်တော်မျိုးသားလွှတ်တော်တိုင်းဒေသလွှတ်တော်မဲသားတွေအကုန်လုံးကအဝါရောင်နေဖြစ်နေတယ်။မဲသားတွေအယောင်နဲ့မခွဲရဘူးပေါ့နော်။အဲတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဒစိမ့်မှာဆိုရင်ဒစိမ့်တွေအားလုံးမှာပါတဲ့ပါတီစိတ်တွေမှာပါတဲ့အချူရောင်တွေအကုန်လုံးကအဝါရောင်နေဖြစ်ကုန်တာပေါ့နော်။ကျွန်တော်တို့ပါတီဆောင်လည်းကြဲချူရအောင်မဟုတ်တော့ဘူးကြဲအဝါအောင်လေဟိုကြဲလေးကအဝါအောင်တန်းသွားတာပေါ့နော်ဟိုဘလိုပါတီရဲ့ logo ပြောင်းနေတာပါ logo ကအချောင်ပြောင်းနေတာမျိုးတွေပေါ့နော်ကျွန်တော်တို့ကကျွန်တော်တို့ကရွှေဝါရံခွတ်တောင်းနဲ့အချူအောင်ကြဲတဲ့ဝင်ဆိုပြီးတောက်လျှောက်ရှင်းလာပြီအခုကအချူအောင်ကြဲတဲ့ဝင်မဟုတ်ဘူးဖြစ်နေတာမျိုးပေါ့နော်အဲ့တော့ဒါမျိုးတွေဆိုရင်တော့ကျွန်တော်တို့ဘာမှလည်းမတက်နိုင်တော့ဘူးဆိုတဲ့ပုံစံမျိုးဒါမျိုးတွေ့ရတယ်ပေါ့နော်ကျွန်တော်နံပါတ်2ချက်ကတော့ကျွန်တော်ဒီမဲပုံးတွေကိုမဲပုံးတွေကဒီထိတ်ပိတ်တဲ့နေရာမှာကျိုးနေပေါ့နော်ကျိုးနေဟိုဘက်တစ်ချမ်းဒီဘက်တစ်ချမ်းမှာကျိုးနဲ့ခြိလိုက်တဲ့အခါမှာသူကအခြားနှစ်ဖက်ကနေပြီးတော့သူကနည်းနည်းလေးဟာနေတယ်ပေါ့နော်နှစ်နေရာပဲပုံ4000ပုံကိုနှစ်နေရာပဲချိန်ပြီးတော့ဟိုဘက်မချိန်မပိတ်တဲ့ကျိုးနဲ့ဆွဲမချီတဲ့နှစ်ဖက်ကနည်းနည်းဟာနေတော့သူကအကယ်လို့များအဲ့ဒီဟာကိုမှောက်ပြီးတော့ဒါအဲ့အကယ်လို့မှောက်ပြီးတော့ဒါအဲ့နာဟာပြီးတော့ထုတ်မယ်ဆိုရင်မဲသားတွေကိုဆွဲထုတ်လို့ရတဲ့အနေအထားမျိုးဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့ဒီဟာကိုတော့ဖြစ်နိုင်တိတ်လေးနဲ့အဲ့ဟာလေးတွေကိုပါအခြားဖက်လေးတွေရောအကုန်လုံးပေါ့နော်ပိတ်ပေးပါလို့ဆိုတော့ကျွန်တော်တို့ပြောခဲ့တယ်ဗျာ
ကျူတင်မဲပေးသူတွေဟာအရင်ကအမှန်ချစ်ချစ်ရမယ်လို့နားလေထားခဲ့ပေမဲ့အခုတကယ်တမ်းမဲပေးတဲ့အခါမှာတော့ဒစိမ့်တုံးထူရတယ်လို့လဲကိုစလေလောင်းကိုနေမျိုးကျော်လို့ခေါ်တဲ့ကိုနေဖုံးလက်ကပြောပါတယ်။နိုင်ငံတော်ကဒီကနေ့စတင်တဲ့ကျူတင်မဲပေးမှုတွေမှာနိုင်ငံရေးပါတီကကိုစလေတွေရွေးကောက်ပွဲလေးလာစောင့်ချည်ရေးအဖွဲ့တွေသတင်းထောက်တင်နဲ့တခြားရွေးကောက်ပွဲကိုစောင့်ချည်လို့သူအားလုံးတို့လွတ်လပ်စွာစောင့်ချည်နိုင်တဲ့အကြောင်းလဲရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ကျူတင်မဲပေးပြီးသူစင်းတွေကိုလည်းတက်ဆိုင်ရာမဲယုံတွေမှာကတ်ထားကြီးညာရမယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားထားပါတယ်ရှင်။